ရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်တွင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာကြာသပတေးနေ့ကညီသက်နေခဲ့ပြီးတိုက်ပွဲဖြစ်ရာဒေသအတွင်းပိတ်မိနေသူတော်တော်များများပြန်လည်ထွက်ခွာလာနိုင်ပြီဖြစ်ပါတယ်။ဗုဒ္ဓဦးနေ့ကတိုက်ပွဲမှာတော့စစ်ကောင်စီကလေကြောင်းကနေပြီးဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်လို့ SSPP ကပြောဆိုပါတယ်။ဒါအပြင် SSPP ရှမ်းမြောက်အဖွဲ့က RCSS ရှမ်းတောင်အဖွဲ့ကတုံပန်း20လောက်ကိုဖမ်းဆီးမိခဲ့တယ်လို့လည်းပြောဆိုပါတယ်။ရှမ်းပြည်နယ်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပေးမှာပါ
။ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ SSPP ရှမ်းမြောင်နဲ့ RCSS ရှမ်းတောင်တပ်ဖွဲ့တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာရှမ်းပြည်နယ်၊တီဘော၊ကြောင်မဲ၊မိုင်းကိုင်နဲ့လဲချမ်းမြို့နယ်အတွင်းကနေရက်ဆောက်မြို့နယ်ဘက်အထိကိုကျယ်ပြန့်လာနေတာပါ။ပြီးခဲ့တဲ့အင်ဂါနေ့နဲ့ဗုဒ္ဓဟူးနေ့ကတော့ရက်ဆောက်မြို့နယ်နောင်ဦးကြောက်ကူရွာတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံအချို့ဟာလည်းတိုက်ပွဲဖြစ်တဲ့ကြောက်ကူရွာမှာပိတ်မိနေခဲ့ပါဗျ။ကြေတာပရီးနေ့မှာတော့ပိတ်မိနေသူအတော်များများဟာတိုက်ပွဲဖြစ်ပွားရာဒေသကထွက်ခွာလာနိုင်ကြောင်းရက်ဆောက်ဒေသခံသူက VOA ကိုအခုလိုပြောပါဗျ။အချင
်းတွေကဒီနေ့တော့ငြိမ်နေကြ။အချို့တွေတော့ထွက်လာရတယ်။တော်တော်များများတော့ထွက်လာတာတွေ့တယ်။သူမနေ့ကကျွန်တော်မေးတော့သူလည်းဒီနေ့ဆိုရင်လောက်ပွင့်တော့ပြန်လာမယ်လို့ပြောအားတော်တော်များများထွက်လာတော့တွေ့ရတယ်ဟုတ်ကဲ့
SSPP ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကဗုဒ္ဓဦးနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာတော့စစ်ကောင်စီကနှစ်ဖက်တိုက်ပွဲအကြားလေရင်နဲ့လာရောက်တိုက်ခိုက်တာရှိကြောင်းပြောပါတယ
်ရှိရကိုရကအကြေနဲ့ကျွန်တော်ပွင့်နေကိုတိုက်ပွဲဖြစ်တဲ့အခြေအနေတော့ရှိပါတယ်ကိုရနေ့ကကြောက်ကူမှဖြစ်တယ်ဗျခုနိုင်ကိုစင်နိုင်ကနေပြီးတော့ဒီလိုက်ရလိုက်နဲ့ညနေထိရောက်သွားတယ်ဗျနောက်နိုင်မှတင်းတော့ကျတော့ဟိုစကားကချက်လူရင်နဲ့ချင်းနဲ့လာပြီးတော့ပုံကျေသွားတယ်ကျွန်တော်ပဲအသားနှစ်ယောက်တိုင်းရရပါတယ
်ဒီတိုက်ပွဲအတွင်း SSPP ဘက်ကလက်နက်ခဲရဲ့အများအပြားနဲ့စစ်တုံးပန်း20လောက်ဖမ်းဆီးရမိခဲ့ကြောင်းတုံးပန်းတွေကိုပြန်လွှတ်မှာဖြစ်ကြောင်းလဲဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြီးပြောပါတယ
်လက်နက်ဆိုလို့ရှိရင်လက်နက်ငယ်30ကျော်ရတော့ဗျာလက်နက်ကြီးဆိုလို့ရှိရင်ခွန်ပြန်လိုက်ရတော့စစ်တုံးပန်းတွေရောက်မစဲထက်မလဲရတော့ဘူးလေစစ်တုံးပန်းပေါ်လာစီတိုင်းမကြီးကောင်းကောင်းမွန်မွန်ပြုစုကြမှာရေးစောင့်ရှောက်မှုပေါ့လေအပြေဝတောင်းယူတောင်းခံလို့ပါပဲပြီးတော့မှသူတို့ရဲ့စိတ်တော်ဆန္ဒတိုင်းတောင်းကြိုးကောက်ပြီးမှဆက်လက်ဆောင်ရွက်ဖို့ရှိပါတယ်ခင်ဗျာ
RCSS ဘက်ကအဆုံးရှုံးများကြောင်း SSPP ဘက်ကပြောဆိုပေမဲ့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်ကတော့စစ်မြေပြင်ကအခြေအနေအသေးစိတ်လို့တော့မသိရသေးကြောင်းခုလိုပြောပါတယ
်ဒီချက်ကူညောတကွင်ပေါ့အဲ့ညမှာတိုက်ပွဲပြင်းထန်တယ်ခင်ဗျာဒီ SSPP နဲ့သူတို့အပေါင်းအသင်းတွေကအင်အားထောင်ချီနဲ့ထိုးစစ်ဆင်လာတယ်ခင်ဗျာဒီနေ့ကိုတိုက်ပွဲရှိတယ်ခင်ဗျာနောက်နေလေဘိုင်းနဲ့ညနေဘိုင်းမှာဒီစက္ကလေရင်နဲ့လာပြစ်တယ်ခင်ဗျာဒီစစ်မျက်နှာနဲ့ကုချားထဲမှာဘုံလာချတယ်ခင်ဗျာဟုတ်ကဲ့စစ်မျက်ပြီးရင်တင်းအသေးစိတ်ကြတော့မပြည့်ရဘူးခင်ဗျာ
လက်ရှိမှာလည်းနှစ်ဖက်သက်တွေအကြားစည်ရေးတင်းမှမှုတွေမြင့်တက်နေတာကြောင့်တိုက်ပွဲဖြစ်ပွားရတဲ့အနီးအနားကဒေသခံတွေထောင်ထဲချီပြီးတင်းရှောင်နေရကြောင်းရှမ်းပြည်နယ်အခြေစိုက်သတင်းဌာနတွေကဖော်ပြထားပါတယ်ပြီးခဲ့တဲ့လတွေအတွင်းကမိုင်းကင်မျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ4,000ကျော်နေရဲဆုံးခွာတင်းရှောင်ခဲ့ရတယ်လို့ကြောင်မဲနဲ့ဒီဘောမျိုးနယ်အတွင်းတိုက်ပွဲတွေကြောင့်လည်းဒေသခံ2,000ကျော်လောက်တိမ်းရှောင်ခဲ့ရပါတယ်။ရှမ်းလက်နက်ကင်တပ်နှစ်သက်အကြားစစ်ရေးပဋိပက္ခတွေကိုဆွေးနွေးဖြည့်ရှင်းဖို့အတွက်ရှမ်းတန်ကာတော်တွေနိုင်ငံရေးပါတီတွေနဲ့ဒေသခံတွေကအစဉ်တစိုက်တောင်းဆိုထားတာတွေရှိနေပေမဲ့အခုချိန်ထိတော့တိုက်ပွဲတွေမရက်ဆိုင်နေသေးပါဘူးခင်ဗျာ။